မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာပဲရှမ်းပြည်နယ်တောင်ပိုင်းခီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒီခီးစဉ်ရဲ့အဓိကရွယ်ချက်က2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးဒေသခံတွေရဲ့အသံတွေရယူဖို့ဖြစ်တယ်လို့ NLD ရဲ့ပြောခွင့်ရဦးညာဝင်းကပြောပါတယ်။အဖွဲ့ချုပ်ဥက္ကဋ္ဌရဲ့ရှမ်းပြည်ခီးစဉ်ကိုရှမ်းတိုင်းရင်းသားဒေသခံတွေကလည်းလှိုက်လိုက်လှဲလှဲကြိုဆိုကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ရဲ့ရှမ်းပြည်နယ်ခီးစဉ်ကိုဒီကနေ့ဇန်နဝါရီလ24ရက်နေ့ညနေပိုင်းမှာစတင်လိုက်ပြီးဖြစ်ပါတယ်။နေပြည်တော်ကနေစတင်ထွက်ခွာလာခဲ့တဲ့နှစ်ရက်ကြာခီးစဉ်ရာထချက်ကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးညဝင်းက VOA ကိုပြောပါတယ်
။ကျွန်တော်တို့သိရတဲ့လောက်ဒီညနေပေါ့အဲဒီနေပြည်တော်ကနေပြီးတော့ AO လေးရင်းနဲ့သွားပါမယ်။ AO မှာစီးနေရင် AO ကနေပြီးတော့နန်းစံကိုကျွန်တော်တို့ကားနဲ့တက်ပါနောက်တည့်ရက်မှာတောင်ကြီးမှာလည်းဟောပြောခွင့်ရှိတယ်လို့သိရတယ်။နှစ်ရက်လောက်တော့ကြာအောင်မထင်နဲ့ဟိုမှာလင်းချေလို့ပါလို့သွားမယ်လို့လည်းကြားပါတယ
်။ခီးစဉ်ရဲ့အဓိကရွေးချယ်ဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဒေသခံလူထုရဲ့စံနှုန်းသဘောထားရယူဖို့ဖြစ်တယ်လို့လည်းဦးညဝင်းကပြောဆိုပါတယ်။အခုဒေါ်အောင်ဆန်းစုကြည်ရဲ့ရှမ်းပြည်နယ်ခီးစဉ်ဟာ2015ရွေးကောက်ပွဲအတွက် NLD CEO အတွက်ရောရွေးချယ်ထားရှိတာလို့မေးမြန်းမှုကိုတော့ဦးညဝင်းကအခုလိုဖြေပါတယ
်။အဲဒီလိုတိုက်ရိုက်တော့ကျွန်တော်တို့သတ်မှတ်တာလည်းမရှိဘူး။သုံးသပ်တာလည်းသို့သောပါတီတည်အခိုင်ဟိုပါတီအင်အားကောင်းပြည်သူလူထုနဲ့ထိတွေ့ရဆိုတာဒါကအလုံးနဲ့ဆက်ဆိုင်တော့မှာပ
ါဒေါက်ဆက်စကြီးကဇန်နဝါရီလ25ရက်နေ့မှာနမ်ဆန်မျိုးမိုးနေမျိုးနဲ့လင်ခင်မျိုးတွေမှာလူထုဟောပြောပွဲတွေကျင်းပမှာဖြစ်ပြီးတော့ဇန်နဝါရီလ26ရက်တနင်္ဂနွေနေ့မှာတော့လွတ်တော်အစည်းအဝေးတွေကျင်းပနေတဲ့နေပြည်တော်ကိုဟဲအိုမျိုးကနေလေရင်နဲ့ပြန်လည်ထွက်ခွာမှာဖြစ်တယ်လို့ NLD ဘူဟုပြန်ကြားရေးကလည်းသတင်းထုတ်ပြန်ထားပါတယ်ဒေါက်တာဆန်းစုကြည်ရဲ့ဒီခီးစဉ်ကိုရှမ်းပြည်နယ်အတွင်းအင်အားကြီးပါတီတစ်ခုဖြစ်တဲ့ကြားပြူပါတီလို့လူသိများတဲ့ရှမ်းတိုင်းရင်းသားမဲ့ဒီမိုကရက်တစ်ပါတီကလည်းကြိုဆိုတယ်လို့ကြားပြူပါတီဝင်လည်းဖြစ်ပြီးသူတော်ကိုယ်စားလှယ်တူလည်းဖြစ်တဲ့ဦးဆိုင်ဆန်မင်းက VOA ကိုပြောပါတယ
်ဥစားပေါ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နေတဲ့တော့ဥစားပေါ့ဒါကတော့တိုင်းသားနေပြည်မှာဥစားပေါ့ဟိုဥစားပေါ့လာလာကောင်းပါတယ်ဗျာနော်ဥစားပေါ့ဒီမှာတောင်ပေါ်ဒေတာမခွဲခြားမနဲ့ဥစားပေါ့ဒါကတော့ဟိုလာလို့ရပါတယ်ဟောပြောပြီးတူတူတူတွေအမြင်ကြအောင်နော်အားလုံးတိုင်းသားတွေအားလုံးအမြင်ကြအောင်ပွင့်လင်းလာအောင်ဒါအာဒီစုကိုယ်တိုင်သူဘယ်လိုပြောမလဲစွမ်းဆောင်နိုင်တဲ့အပိုင်းတွေအများကြီးရှိပါတယ်ကျွန်တော်တို့မစွမ်းဆောင်နိုင်တဲ့ဟာသူစွမ်းဆောင်နိုင်ပါတယ်ဗျာလာလာကျွန်တော်တို့ကြိုဆိုပါတယ
်အတိုက်ခံခေါင်းဆောင်ရဲ့2008ဖွဲ့စည်းပုံဆိုင်ရာပြင်ဆင်ရေးဟောပြောမှုတွေပြုလုပ်မဲ့ဒီခီးစဉ်အတွင်းမှာဒေါက်တာဆန်းစုကြည်အနေနဲ့ဘယ်လိုဟောပြောမှုတွေပြုလုပ်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ရှမ်းပြည်တောင်ပိုင်းဒေသခံတွေကစိတ်ဝင်စားနေကြသလိုသူမရဲ့ခီးစဉ်ကိုလည်းရှမ်းပြည်နယ်ကဝမ်းမက်တတာကြိုဆိုတယ်လို့ရှမ်းဒေသခံတူဖြစ်တဲ့ကိုမိုးက VOA ကိုပြောပါတယ
်ဒါခီးစဉ်အနေနဲ့ဟိုပေါ့နော်လူထုပေါ်မှာနောက်ပြီးတိုင်းသားဒေသတွေပေါ်မှာလာတဲ့အတွက်လည်းဒါကတော့ဟိုဘယ်လိုပြောမလဲတိုင်းသားတွေရဲ့သဘောတဘာဝနဲ့တိုင်းသားတွေရဲ့ဖြစ်ချင်တဲ့ဆန္ဒတွေကိုဟိုတီးပြီးတော့မှတကယ်အမှန်တကယ်နားထောင်နိုင်တဲ့အနေအထားမျိုးဖြစ်လာရင်တော့ဒါကတော့အကောင်းဆုံးပါအဲဘလို့ဘူပေါ်မှာအခြေခံပြီးတော့မှပြင်ရမယ်ဆိုတဲ့ကိစ္စကဒါကအရေးကြီးတယ်လေဟုတ်ဟုတ်အဲ့ဒီအတွက်ဒီတိုင်းသားတွေရဲ့ရင်ထဲမှာဘာတွေရှိနေသလဲဟောတိုင်းသားတွေကဘာတွေလိုအပ်နေလဲဆိုတဲ့အတန်ကိုကတော့ကျွန်တော်တို့အနေနဲ့ဟိုအလီစုအနေနဲ့စနစ်တကျနဲ့နားထောင်သွားမယ်ဆိုရင်တော့တန်ဖိုးရှိတဲ့အခြေတွေဒါရလာမှာပါ
ခြေထောက်တရခွဲစိတ်မှုတွေအပြီး2014နှစ်စံပိုင်းမှာရှမ်းပြည်ခီးစဉ်ဟာဒေါက်တာဆန်းစုကြည်ရဲ့တတိယမြောက်ခီးစဉ်တစ်ခုလည်းဖြစ်ပါတယ်။သူမဟာဇန်နဝါရီလအတွင်းမှာပဲချင်းပြည်နယ်နဲ့ကရင်ပြည်နယ်တွေကိုသွားပြီးတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဟောပြောမှုတွေလည်းပြုလုပ်ခဲ့ပါတယ်ခင်ဗျာ